ဆရာနာသိအုပ်ချုပ်မှုကိုစတင်နေကြတဲ့ရန်ကုန်မြို့ကဆန္ဒပြအဖွဲ့တွေကဒီကနေ့မှာတော့တပိတ်စစ်ကြောင်းတွေမထွက်ဘဲနားထားတယ်လို့တပေါင်းစုတပိတ်စစ်ကြောင်းမှာပါဝင်သူတဦးကပြောပါတယ်။လုံခြုံရေးတင်းကျပ်လာတာအပြင်ဆန္ဒပြနေရာတွေကပြည်သူတွေဘက်ကဆန္ဒပြသူတွေကိုကြိုးစိုးပူးပေါင်းတာနဲ့လာတဲ့အတွက်အခြေအနေအရဆန္ဒပြမှုကိုယာယီနားပြီးတော့ပုံစံတည်းအတွက်နီလန်းရှာနေတယ်လို့ဆန္ဒပြသ တဲ့သိမ့်မှာအမှန်ကြောင်းတော့သိမ့်မှာတော်တဲ့သိမ့်မှာပြည်သူအလုံးအားတောက်လက်နေတဲ့စိတ်ဖြစ်နေကြတယ်ပြီးတော့ကလေးတွေအခုကျွန်တော်တို့ဆန္ဒပြတဲ့ကလေးတွေလာလို့ရှိရင်ပြည်သူတွေကအလုံးအားဝမ်းပန်းတပါနဲ့ကျူးဆုံးမယ်ကျူးတရားမှမရှိဘူးနာကနဲ့အင်းကားတွေအကုန်လုံးပိတ်လိုက်ကြတယ်အင်းကားတွေအကုန်လုံးပိတ်လိုက်ကြတော့ကျွန်တော်တို့ကလေးတွေလှုပ်တဲ့ကလေးတွေကအမှန်တကယ်ကျွန်တော်တို့ကိုယ်တိုင်နဲ့မှားနေတာလားဒါမဟုတ်သူတို့ကပဲအတော်ကြီးတွေခုံးလာနေတာလားဆိုတာစဉ်းစားလို့မရတော့အဲ့တော့ကြောင့်ဒီနေ့ silent လုပ်နေရလိုက်တာကျွန်တော်တို့ကတော့ဒီဟိုဟာအကြီးဆုံးမောင်းမချင်းပေါ့ကျွန်တော်တို့ကဆက်လုပ်နေလို့မဟုတ်ဘူ
းရှေ့ရောက်ချုပ်ရေးကြီးညာထားတဲ့လှိုင်းတရားမြို့နယ်တွေမှာတော့အလုသမားဒူဒီရှိနေရင်လှိုင်းတရားကိုလုံးဝအုပ်ချုပ်ခွင့်မရစေရဆိုတဲ့စာတမ်းနဲ့ဆန္ဒပြသူတို့ချီတက်ဆန္ဒပြခဲ့ကြပါတယ်နေရာစုံမှာလုံခြုံရေးကင်းနေရှိနေလို့လျှက်ရပြက်မိနစ်ပိုင်းပဲလှုပ်ရှားနေရတယ်လို့ဒေသခံလူငယ်တဦးကပြောပြပါတယ
်ကျွန်တော်တို့ကအရင်တော့အကျက်တယ်ဗျာဒီလားဟိုအကျက်တယ်ဆိုတာညထဲမှာလေဆိုရင်တော့ကြားတယ်ပြင်တိုက်ပေါ်ကြီးတက်တယ်အဲ့လိုကြားတော့ရှောင်းတင်းကြတာပေါ့နော်ပြင်အပေါ်ကနေကျွန်တော်ဒီဘက်ကျအဲ့လိုတော့လုံးလုံးမရတော့ပိုသတိထားရတယ်ကျွန်တော်ကဘယ်လိုရှင်လဲဆိုအချိန်မဟုတ်ဗျခဏပဲခဏပဲဆိုတာ7မိနစ်5မိနစ်ပဲမမြန်ပြကျွန်တော်လှုပ်ရှားနေပါတယ်ဆိုတာကိုလည်းသိစေချင်တယ်ပြီးရင်ကျွန်တော်မမြန်ပြန်ပြောက်တယ်အဲ့လိုပုံစံမျိုးနဲ့လုပ်နေကြတာဗျာအဲငါတို့တွေညှိသွားတာမဟုတ်ဘူးဆိုတဲ့ပုံစံမျိုးပဲပြမယ
်စိတ်ကြီးခနောက်တို့မြို့နယ်မှာလည်းလူငယ်တွေဥဆောင်တဲ့ပျောက်ကြားတပိတ်လှုပ်ခဲ့ကြပါတယ်အာနာသိမ့်ပြီးခရက်ကဆန္ဒပြပွဲတွေနေစဉ်လို့ရှိနေတဲ့တနင်္လာရီတိုင်းဒဝယ်မြို့ကအထူးစည်းဝါးရေးဇုံဧရိယာနဘူးလေဒေသမှာဒီကနေ့မနက်အာယုံဦးတပိတ်လှုပ်တဲ့အချိန်မှာစစ်တပ်တွေကအင်အားအများပြားနဲ့ရောက်လာပါတယ်တနက်ပြဖောက်ပြီးတော့ဖြိုခွဲဖမ်းဆီးလို့ဆန္ဒပြသူ၄ဦးဖမ်းခံခဲ့ရပါတယ်ဒါပေမဲ့လည်းကြံတဲ့ဆန္ဒပြသူတွေကအားမလျှော့ပဲပျောက်ကြားနီးနဲ့ရက်ကွက်တွေထဲမှာတင်မဟုတ်ပဲလမ်းမကြီးတွေပေါ်ထွက်ပြီးခြိတက်ဆန္ဒပြခဲ့ကြတယ်လို့တပိတ်စေကြောင်းမှာပါဝင်သူတဦးကပြောပါတယ
်ဒီအာယုဦးတပိတ်လုတ်တဲ့အချိန်မှာကျွန်တော်တို့စစ်ကားတွေရောက်လာပြီးတော့တနက်၅ချက်ခန့်ဒီပြဖောက်မှုတွေလုတ်တယ်လုတ်ပြီးတော့မှဒီစစ်တောင်းကိုဝင်ပြီးတော့ဖြုတ်ခွဲတဲ့လို့ကျွန်တော်တို့သိရတယ်။အဲ့ဒီအချိန်မှာကျွန်တော်တို့ဒီအာယုတပိတ်မှာပါတဲ့ဒေတာကန်လေးဦးလောက်ဖန်ခံရတယ်လို့ကျွန်တော်တို့သိထားရတယ်ခုလုံးလုံးတည်း။ဒီနေ့မှာတော့ဆန္ဒပြပွဲတွေအရတော့ဒီဝင်မှာဖြုတ်ခွဲဖန်ဆင်းမှုတွေရှိနေပေမဲ့လည်းဆန္ဒပြမှုတွေကနေတိုင်းကြီးကရှိနေတယ်။နေတိုင်းထွက်နေကြတယ်။ဒီနေ့ရဲလွယ်လောက်ကဆန္ဒပြစစ်တောင်းနဲ့ကြောင်းထွက်တယ်ဒီဝင်မှာကိုရက်ွက်တွေအထမ်းမှာမဟုတ်ပင်လေပြည်သူလူထုတော့ပဲပြည်သူလူထုပုံပြီးတော့ဟိုတတိခါမီးတွေလာဖို့မဲ့လမ်းမကြီးတွေပုံထွက်ပြီးတော့အကြောက်ကြားထွက်တဲ့တပိတ်ပူဇာမျိုးကိုပြောင်းလဲသွားတယ
်ဆန္ဒပြနေတဲ့သူတွေပေါ်မှာအင်အားသုံးဖြိုခွဲခဲ့တဲ့မန္တလေးမြို့မှာတော့တပိတ်စစ်ကြောင်းတွေဒီကနေ့လမ်းမတွေပေါ်ပြန်ထွက်လာကြပါတယ်တပ်ပေါင်းစုတပိတ်တန်ခါတပိတ်နဲ့ပညာရေးစစ်ကြောင်းတွေစတဲ့ကြောက်ကြားတပိတ်တွေဆင်နေနေကြတာပါနေ့စဉ်မပြတ်လမ်းပေါ်မှာထွက်နေတဲ့ဖားကံမျိုးမှလည်းအမျိုးသမီးနဲ့ကလေးငယ်တွေပါပါဝင်ပြီးစစ်ကြုံပညာရေးအလိုမရှိကြောင်းဆန္ဒထုတ်ဖော်ခဲ့ကြပါတယ်။ဒဝဲလောင်းလုံကော့ဂရိတ်မိုးကောင်မော်လမြိုင်ကြောင်မဲမျိုးတွေမှာတော့စိုက်ကဲတပိတ်ကြောက်ကြားတပိတ်တွေပြုလုပ်ခဲ့ပါတယ်။ဒိုင်ဦးကတာမြင်းချံမရရာရင်းမပင်နဲ့လက်မတော်တောင်ဒေသတွေမှာလည်းရွာတွင်တပိတ်လူမဲတပိတ်တွေနဲ့ဆရာနာရှင်စန့်ကျင်ဆန္ဒထုတ်ဖော်တာတွေဆက်ရှိနေပါတယ်။အခုလိုဆုပ်ချုပ်မှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမြို့တော်တော်များများမှာရှိနေချိန်မှာပဲပောက်ကွဲမှုတွေလည်းဖြစ်နေပါတယ်။ဒီကနေ့မနက်၈နာရီဝန်းကျင်လောက်မှာတော့စမ်းကြောင်းမြို့နယ်မြင်းနီကုန်းမဟာမြိုင်ကားမတိုင်အနီးမှာလက်လုံဘုံတလုံးပောက်ကွဲခဲ့ပါတယ်။ပောက်ကွဲမှုဖြစ်တဲ့နေရာနီးနားမှာရှိတဲ့ရဲတအူဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုကြောင့်တန်ရာရှိတဲ့ဆိုပြီးအဲ့ဒီမှတ်တိုင်အနီးမှာရှိနေတဲ့လူငယ်တအူကိုဖမ်းဆီးသွားတယ်လို့ပောက်ကွဲမှုဖြစ်တဲ့အနီးတစ်ဝိုက်မှာနေထိုင်သူတအူက VOA ကိုပြောပြပါတယ်
။ကြားလာလဲလက်လုံအစံပုံလို့လဲကြားတယ်။အဲ့နဲ့ဟိုကတော့အခုလောဆယ်ဖမ်းဆီးမိတဲ့လူကတယောက်တော့ရှိရဲ့လမ်းကားကားကိတ်မှာလမ်းလျှောက်သွားတဲ့လူတယောက်ပေါ့။လမ်းလျှောက်သွားတဲ့အစိုးရကရုံးဝင်တဲ့တယောက်ပေါ့။သူကသူလမ်းလျှောက်သွားတဲ့ယူနီဖောင်းနဲ့လမ်းလျှောက်သွားတာပေါင်းမိဆိုင်နဲ့အမဲနဲ့လမ်းလျှောက်သွားတဲ့လူတယောက်အဲ့တယောက်ကတော့ဟိုကားပေါ်ဖမ်းတင်သွားတာတွေ့တယ်ဗျ။အထီးကိုက်ကတော့သူတို့ရဲတွေကတယောက်တော့ပေါင်ထိသွားလို့ကြားတယ်။အဲဟိုထိသွားတာတော့ဘယ်လိုလဲလှုပ်ဆိုတော့တင်းအစာတစ်ခုစီနဲ့ဆင်ပြီးထိသွားတာသူတို့တော့များတယ်။အဲကားတို့ဘာလို့လဲအဲ့လိုမျိုးအစာနဲ့ဆင်ပြီးထိသွားတာသူတို့တော့များပါတယ်ဟုတ်။
ဒ တကုံမြို့တဲ့တောင်ပိုင်းမြို့နယ်24ရပ်ကွက်မှာတော့ဆေးအုပ်ချုပ်ရေးကောင်စီကခန့်ထားတဲ့ရပ်ကွက်အုပ်ချုပ်ရေးမှုနေအိမ်မှာမနက်9နာရီခွဲဝင်းကျင်လောက်ကဘုံးနှလုံးပေါက်ခွဲခဲ့ပါတယ်။နေ့လယ်ပိုင်းမှာတော့မကွေးတိုင်းဒေသကြီးရေနံချောင်းမြို့နယ်မြမစီးပွားရေးဘဏ်နဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကြကလမ်းမမှာလည်းဘုံးနှလုံးပေါက်ခွဲခဲ့ပါတယ်။အခုလိုမျိုးဘုံးပေါက်ခွဲမှုတွေရှိနေတာကြောင့်စစ်ဆေးရှာဖွေဖမ်းဆီးမှုတွေရှိနေပါတယ်။ရန်ကုန်မြို့ကဆေးအုပ်ချုပ်ရေးထုတ်ပြန်ထားတဲ့လှိုင်သာယာမြို့နယ်မှာတော့ညကဧည့်သည်ဝင်စစ်တဲ့အချိန်ဧည့်သည်တိုင်မထားတဲ့လူငယ်18ဦးမင်းညတော်ကဖမ်းဆီးခံခဲ့ရပါတယ်။ဖမ်းခံခဲ့ရသူတွေကမိန်းကလေးတွေကိုညာရင်းချင်းပြန်လွှတ်ပေးခဲ့ပြီးတော့ယောက်ျားလေးတွေကိုတော့မနက်ပိုင်းမှာပြန်လွှတ်ပေးခဲ့ပါတယ်ရှင်။